နှစ်စံတည့်ရနေ့တက်ကြီးပူဇော်ပွဲနဲ့ကောင်းမှုကုသိုလ်တွေကိုပြုလုပ်ခဲ့ကြပေမဲ့ထိုင်းနိုင်ငံတောင်ပိုင်းကမြန်မာရွှေ့ပြောင်းအလုပ်သမားတွေကတော့ဖျားဖို့ကအပြန်ကားတိုက်လို့သိဆုံးမှုတွေရှိခဲ့ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဖူကက်မှာမြန်မာအလုပ်သမားတွေကနှစ်စံတည့်ရနေ့မှာဖျားဖို့သွားပြီးအပြန်သူတို့စီးလာကြတဲ့ကားနဲ့ကုန်ကားတိုက်မိတဲ့အထဲမှာအခုလိုထိခိုက်ဒဏ်ရာရမှ ကမြန်မာရှစ်ပြောင်းလူသမားတွေဟာမြို့ပြမှာရှိတဲ့ဘုရားကြီးဆင်းတုတော်ကိုတွားပြီးနှစ်သိက္ခာကုသိုလ်ကောင်းမှုလုပ်ပြီးအပြန်မှာရင်းမတော်တဆဖြစ်တာပါ။ရင်းတိုင်းမှုကြောင့်အလုသမား9ယောက်သေဆုံးပြီးဒဏ်ရာရတဲ့ဆင်ငါဦးကတော့ဗာတီရှာဖူကက်ဆေးရုံမှာကုသခံနေရတယ်လို့ကုညင်ကဆေးရဲ့လူသားတွေကိုကိုးကားပြီးဖူကက်ဂေဇက်အွန်လိုင်းသတင်းမှာဖော်ပြထားပါတယ်။တာနာဆောင်ဆောက်လို့ရေးစီမံကိန်းမှာလုပ်နေတဲ့မြန်မာအလုသမားတယောက်ကသေဆုံးဒဏ်ရာရတာများတယ်လို့ဆိုပါတယ်
။လူကတော့ကအေဒီကလည်းဒီမှာပါတော့တာကတဆင်းနဲ့နှစ်ဆင်းနဲ့ရှာရပါတော့တယ်ပြန်တော့ဒီကိုဒဏ်ရာမရလို့ပြန်ရလာတာကတော့၄ရက်၅ရက်လောက်တော့ပြန်ရလာတယ်ဒါပေမဲ့အေဒီလူတွေကတော့ရှိတဲ့ဒဏ်ရာရတဲ့လူတွေကိုဆေးရုံကိုလိုက်ကြကြတယ်ဆေးရုံမှာတဲ့လူကလေဆင်းတဲ့လူကရှင်ဒဏ်ရာရတဲ့လူကဒဏ်ရာရမမမပါတော့ဖြစ်နေကြတယ်
ဖူကက်မှာနေထိုင်တဲ့မြန်မာလူမျိုးတွေဟာတချံကာလရောက်တိုင်းအဲ့ဒီဘုရားကြီးဆင်းတုတော်မှာကုသိုလ်ကောင်းမှုလုပ်ကြတယ်လို့လည်းသူကဆက်ပြောပါတယ
်။ဆက်တယ်နဲ့တင်ကဆုံးကံတင်ချလာလို့ရှင်အဲ့ဒီဘုရားကိုတချံနဲ့တော့လေကြတယ်နောက်ပြီးတော့တချံတဲ့ရှင်မလေးတော့ဘုရားပွေတော်ကရှိပါသေးတယ်။အဲ့ဒါကြောင့်အဲ့ဒီဘုရားပွေတော်ကိုဘုရားပေါ်ဖူးကြတာပါ
။တချံပြည့်တဲ့ရောက်တိုင်းထိုင်းနိုင်ငံမှာရင်မတော်တဆဖြစ်မှုတွေများတတ်ပါတယ်။ပြီးခဲ့တဲ့ဧပြီလ17ရက်နေ့ကနေမနေ့ကထိရင်မတော်တဆဖြစ်မှုကြောင့်229ယောက်တေဆုံးပြီး1932ယောက်ဒဏ်ရာရပြီလို့လည်းအာဏာပိုင်တွေကထုတ်ပြန်ထားပါတယ်။ဒီလစောစောပိုင်းကလည်းစမုစခွန်ခရိုင်မဟာဆိုင်ဒေသမှာမြန်မာအလို့သမားတွေကိုတင်ဆောင်ထားတဲ့ဖယ်ရီကားနဲ့ကုန်တင်ကားတိုက်မိတာကြောင့်အလို့သမားရှားရောက်တေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်ခင်ဗျာ။